လွန်ခဲ့တဲ့ဇန်နဝါရီလမှာစတဲ့တာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတသစ်ကိုအမေရိကန်ပြည်သူ့ရွေးချယ်ဖို့တုံ့လာတော်မူလို့ရတဲ့အချိန်မှာရီပက်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဦးဆောင်မှုအပိုင်းမှာပြောင်းလဲ၍လုပ်နေပါတယ် Breitbart Conservative Online ထရင်ထာနိုင်ရဲ့ဒီအခြေခံအမှုဆောင်စတီဖန်ဘန်နွန်ကိုသူ့ရဲ့မဲဆွယ်စည်းရုံးအဖွဲ့အကြီးအကဲဖြစ်တဲ့ကန်အလိုက်သလိုကယ်လီယန်ကွန်ဝေးကိုတော့လူမှုစစ်တမ်းကယူရတဲ့ယာရုကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာအဖြစ်ယာရုတိုးလိုက်ပါတယ်သူတို့ဟာအောင်ပွဲခံရတာကိုနှစ်သက်သူတွေဖြစ်တယ်လို့ဘယ်လိုအနိုင်ရအောင်လုပ်မလဲဆိုတာကိုသိကြတဲ့အရေးချင်းမြင်မာပြီးတိတ်တော်ကြတဲ့သူတွေဖြ ကိုရှိတဲ့ဒေါ်လာ၄ဘီလီယံကျော်ကိုခွန်ဝေကတော့ထရမ့်ရဲ့ပြောစကားတွေကိုအတိအကျပြန်ကြားပေးဖို့ဖြစ်ပြီးသမ္မတလောင်းနဲ့အတူမကြာခဏခီးထွက်ရမှာပါအခုလိုရာထူးတဲ့ခန့်အမှုတွေကြောင့်လက်ရှိမဲဆွယ်လှုပ်ရှားမှုတွေကိုကြီးမှုနေတဲ့ Paul Manafort ရဲ့လုတ်ပိုင်ခွင့်တွေကိုထိခိုက်နိုင်ွယ်ရှိပေမဲ့လို့ထရမ့်ကတော့အခုလိုရဲ့ကြောင့်မနာဖော့တ်အပေါ်မှာတက်ရောက်စရာဘာမှမရှိပါဘူးလို့ပြောပါတယ်အရင်မဲဆွယ်လှုပ်ရှားမှုအဖွဲ့အစည်းအခဲ Corey Lewandowski ကို Trump ကဒီပြီးခဲ့တဲ့ဇွန်လမှာအလုပ်ပြုတ်ခဲ့ပြီးတဲ့နောက် Manafort ကိုအစားထိုးခန့်အပ်ထားတာပါ Manafort ဟာ 2021 ခုနှစ်ကရာထူးကနေဖယ်ရှားခံရတဲ့ Russia လူလာသူ Ukraine သမ္မတဟောင်း Viktor Yanukovych နဲ့ဆက်ဆံရေးရှိခဲ့တဲ့အပေါ်မှာလက်တလောဆုံးဆန်းစစ်ဆေးခံရတာပါ Ukraine နိုင်ငံမှာ Manafort ကိုယူရပေးခဲ့တဲ့ဒေါ်လာငွေ12.8 တန်၊လျှို့ဝှက်ငွေစည်းရမှတ်တမ်းတွေကို New York Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်ပိုင်းအခုလိုဒီမဲဆွယ်စည်းရုံးရေးအဖွဲ့အတွင်မှာအကြောင်းလေးတွေကိုလှုပ်ဆောင်လာခဲ့တာပါရှင်။